မြန်မာနိုင်ငံတွင်လူအခွင့်အရေးအခြေအနေတွေကိုလာရောက်လေ့လာတဲ့ကုလကိုယ်စားလှယ်တွေနိုင်ငံတကာအဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးခဲ့ကြတဲ့အရက်ပတ်အဖွဲ့အစည်းတွေကို2015နှစ်စံပိုင်းကတည်းကတိတိတတ်တာအာဏာပိုင်တွေဘက်ကကန့်သက်ချုပ်ချယ်စောင့်ကြည့်ဖိအားပေးမှုတွေရှိလာနေတယ်လို့အရက်ပတ်အဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်။နိုင်ငံသားအခွင့်အရေးလူအခွင့်အရေးချိုးဖောက်ခံရမှုတွေကိုလျှော့ချဖို့အရက်ပတ်အဖွဲ့အစည်းတွေဘက်ကနိုင်ငံတကာတိအောင်စ조사ဆောင်ရွက်နေချိန်မှာအခုလိုဖိအားပေးမှုတွေပိုတိုးလာတာပါ။အပြည့်အစုံကိုမဆုမွန်ကတင်ပြပါမယ်ရှင
်။မြန်မာနိုင်ငံအတွင်းပြည်သူလူထုရဲ့အသက်အိုးအိမ်စီစဉ်လုံခြုံရေးတရားဥပဒေစိုးမိုးရေးမျှတတဲ့တရားရေးစီရင်မှုရရှိစေဖို့အရက်ပတ်လူမှုအဖွဲ့အစည်းတွေဘက်ကအားသုံးခွန်ဆိုင်ဆောင်ရွက်နေချိန်မှာပဲ Civil Society Organization CSO လို့ခေါ်တဲ့အရက်ပတ်အဖွဲ့အစည်းတွေမှာလွတ်လပ်လပ်လပ်လှုပ်ရှားဆောင်ရွက်ခွင့်မရှိပဲအထင်းချုပ်အကန့်အသတ်တွေနဲ့ချင်းချောင်နှောက်ရက်တာတွေရင်ဆိုင်နေရဆဲပဲဖြစ်တယ်လို့အရက်ဖတ်အဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်။အထူးသဖြင့်ကတော့2015နှစ်စာမိုင်းကနေစလို့အာဏာပိုင်တွေဘက်ကဖိအားပေးမှုတွေပို့ပြီးတော့ကြုံတွေ့လာနေရတယ်လို့အရက်ဖတ်အဖွဲ့အစည်းတစ်ခုဖြစ်တဲ့ပြည်ကြီးခေအဖွဲ့ကမန်ဝဲဇင်ဝင်းက VOA ကိုပြောပါတယ
်။လွတ်လပ်စွာလှုပ်ရှားဆုံးရှိသလားဆိုတဲ့ဟာကကတော့အထူးသဖြင့်2015ခုနှစ်ပေါ့နော်။ပထမပိုင်းကတော့2013ခုနှစ်2014အစပိုင်းတုန်းကတော့ရှိပါတယ်လို့ကြောက်လို့ရတယ်ပေါ့နော်အတိုင်းတာတစ်ခု2015နောက်ပိုင်းမှာကတော့ဘာဖြစ်လာလဲဆိုတော့ဒီလူခွင့်ရေးလှုပ်ရှားမှုတွေကိုအထူးသဖြင့်လှုပ်တဲ့အဖွဲ့အစည်းတွေပေါ့နော်အဲ့အဖွဲ့အစည်းတွေကစောင့်ကြည့်တာခံရတဲ့ပုံစံမျိုးဖြစ်လာတာပေါ့နော်ဆိုတော့အဲ့ဒါကတော့ဒီ2015နောက်ပိုင်းမှာပြောင်းလဲလာတယ်ပြောင်းလဲမှုကိုကြောက်လို့ရတယ်ပေါ့နော်ဥပမာအားဖြင့်ဆိုလို့ရှိရင်ကျမတို့ကဒီလူခွင့်ရေးနဲ့ပတ်သက်ပြီးတော့ဟိုလာတဲ့နိုင်ငံတကာအဖွဲ့အစည်းတွေလာတယ်ပေါ့နော်ဥပမာဆိုရင်ဒီအမေရိကန်ကားရီပြီးတော့လူခွေရေးကိုယ်စားလှယ်ထွက်လာတယ်။နောက်ပြီးတဲ့ခါကျလို့ရှိရင် UN ကပြီးတော့ Special Reporter လာတယ်။ကျမတို့စိတ်ကြရပေါ့နော်။ဆိုဖြစ်ပြီးလို့ရှိရင်နောက်နေ့ဤကြလို့ရှိရင်ဥပမာကျမတို့ဂျုံကိုဝင်မဝင်လာပြီးလို့ရှိရင်ကိုမေးတာမင်းတာပေါ့နော်။အဲ့လိုမျိုးလေဥပမာဟိုတိုင်းရဲဌာနကပါလာမေးရတာရှိတယ်ပေါ့နော်။ရှင်းလာတဲ့ခါကျတော့အထူးသဖြင့်တော့ကျမတို့အနေနဲ့ခြုံပြီးပြောရမယ်ဆိုရင်ဒီလူခွေရေးလုံချားနေတဲ့ဟိုလုံချားခုရှိနေတဲ့အဖွဲ့အစည်းတွေကအဲ့လိုမျိုးလာမေးတာတို့ဒါစုံစမ်းတာတို့ကိုဒီ2015အစပိုင်းကစပြီးတော့အဲ့လိုမျိုးမကြမ်းမကြုံတာဟုတ်ကြုံတွေ့လာတယ်ပေါ့နော
်အရက်ဖက်အဖွဲ့အစည်းတွေဘက်ကလူအတိုင်းဝိုင်းအတွင်းတရားဥပဒေစိုးမိုးရေးရှိအောင်နဲ့အာဏာပိုင်တွေဘက်ကအာဏာကိုအသုံးပြုပြီးလူခွေချိုးဖောက်မှုတွေကိုဟန့်တားနိုင်အောင်စုပေါင်းဆောင်ရွက်နေကြပါတယ်လို့ညီမြချင်းမြန်မာ Equality မြန်မာရဲ့ Director ဦးအောင်မျိုးမင်းကပြောပါတယ
်။တရားဥပဒေရရှိခံစားမှု Justice ဆိုတဲ့ issue ဖြစ်ပါတယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့အခုနောက်ပိုင်းမှာဖမ်းဆီးမှုတွေကျွန်တော်တို့ရှိလာတယ်။ဒါပေမဲ့ဖမ်းဆီးမှုပေါ်မှာအခြေခံပြီးတော့တရားဥပဒေရှိမှလူတိုင်းကလူသားတွေဆိုဆက်ဆံခွင့်ဆိုတဲ့တရားရေးဆိုင်ရာအခွင့်အရေးတွေဆုံးရှုံးနေတာရှိသလိုကျွန်တော်တို့ဒီလိုမျိုးဥပဒေစီရင်မှုတွေမှာအမှန်တရားတိုင်းမဖြစ်ပေနဲ့လူရင်းတစ်မျိုးမလူရင်းတစ်မျိုးဖြစ်နေတဲ့ကိုပါကြီးရဲ့နောက်ကျူးလွန်တဲ့သူတွေကိုတရားတွေလွတ်တဲ့ကိစ္စဒီကချင်မျိုးသမီးတွေနဲ့နော်တော်ခင်ဝင်းပါဝင်သေဆုံးသွားတဲ့သူတွေပေါ်မှာတရားဥပဒေမစီရင်တဲ့ justice ကိုဥပဒေမဖြစ်ရှင်းနိုင်တဲ့ကိစ္စနော်ကျောင်းသားတွေကိုဖမ်းဆီးတဲ့အချိန်မှာလူရာချက်ပို့ပြီးတော့ပြစ်ဒဏ်ချမှတ်တာတွေအဲ့ကတရားဥပဒေစီရင်ချက်ချမှတ်ဖို့အတွက်အချိန်ကြီးကမလိုလားတဲ့ပဲရှင်းချနေတဲ့ကိစ္စတွေအဲ့ကချုပ်နှောင်ထားတဲ့အချိန်မှာနှိမ့်ဆက်မှုတွေအကျဉ်းသားနဲ့ပတ်သက်ပြီးရပိုင်ခွင့်တွေမရရှိတဲ့ကိစ္စတွေတဖြည်းဖို့များတယ်။ဒါကြောင့်မလို့ဒီကိစ္စတွေကိုကျွန်တော်တို့လုံဆောင်ပေးဖို့အတွက်အဓိကထားလိုအပ်တယ်ဆိုဖြစ်ချက်ဖြစ်တယ်
။အခုလက်တော်ကြုံတွေ့နေရတဲ့သတင်းမီဒီယာသမားတွေဒေသခံပြည်သူတွေနဲ့လယ်သမားအလုပ်သမားကျောင်းသားလှုပ်ရှားသူတွေပေါ်မှာအကြမ်းဖက်နှိမ့်နှင်းမှုတွေနောက်ပြင်းထန်တဲ့ထောင်နဲ့ချမှတ်အရေးယူနှိပ်ကွပ်မှုတွေလုပ်နေတဲ့အပေါ်မှာအရက်ဖက်အဖွဲ့အစည်းတွေဘက်ကနိုင်ငံတကာသိရှိနိုင်အောင်ဆောင်ရွက်နေကြပါတယ်လို့အရက်ဖက်အဖွဲ့အစည်းပူးပေါင်းဆောင်ရွက်ရေးကော်မတီဦးဆောင်သူလည်းဖြစ်တဲ့ဦးအောင်မျိုးမင်းကပြောပါတယ
်။မျိုးကျွန်တော်တို့တရားဥပဒေစိုးမိုးရေးနဲ့လှုပ်ဆောင်ရမယ့်တာဝန်ရှိသူတွေရဲ့ကျဲရဲမှာတချို့ကလူခွင့်ကိုချိုးဖောက်တဲ့သူတွေပါဝင်နေုံနဲ့မကဘဲနဲ့သူတို့ကိုယ်တိုင်ကလည်းကဘာမှာဥပမာကုလသမဂ္ဂမှာလူခွင့်ရေးအစည်းအဝေးခံစားတင်တဲ့နေရာမျိုးတွေမှာပါဝင်ပတ်သက်နေတဲ့ချက်ကလုံးဝမဖြစ်တင်နေဆိုတဲ့အချက်တွေကိုလူသိချင်းကြားကျွန်တော်တို့တင်ပြဖို့အတွက်အဲ့ဒါကိုအဓိကထားလှုပ်ဆောင်ဖို့အတွက်ဆွေးနွေးဖြစ်ပါလေခင်ဗျာ။ဒီမှာဥရောကျွန်တော်လုံနိုင်တာကတော့တကယ်အဖြစ်မှန်တိုင်းသိရှိဖို့အတွက်နိုင်ငံတကာစံရုံးတွေပြီးလို့ရှိရင်နိုင်ငံတကာအတိုင်းအဝိုင်းတွေကျွန်တော်တို့တင်ပြမယ်နည်းလမ်းနဲ့ကျွန်တော်လှုပ်ဆောင်မယ်။နောက်တစ်ခါမှဒီအစိုးရအနေနဲ့ဒီအပိုင်းတွေကိုအရေးယူကာကွယ်စောင့်ရှောက်တဲ့အရာမျိုးဖြစ်ဖို့အတွက်ကျွန်တော်တို့ဒါတရိုက်တွေးဆောင်နိုင်တဲ့နည်းလမ်းမျိုးတွေကျွန်တော်တို့လှုပ်ဆောင်သွားဖို့ပြင်ဆင်ထားပါတယ
်။ပြည်သူတွေဘက်ကလည်းအရက်ဖက်အဖွဲ့အစည်းတွေရဲ့အခန့်ကဏ္ဍကိုကောင်းစွာသိရှိနားလည်ပြီးတော့နိုင်ငံသားအခွင့်အရေးလူခွင့်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအားကောင်းလာတာကိုတွေ့မြင်ရတယ်လို့လည်းပြည်ကြီးခေအဖွဲ့ကမန်ဝဲစင်ဝင်းကပြောပါတယ်။ ตมราอุเดงเซออูซองเนี่ยอยัตตาอโซยาเล่ถัดมาอยัตผ่อภွေซีดิเยอคั้นกันนาหลุช้าส่งแยกขွင့်อ้าก้าวลาเคบิเมอยัตผ่อภွေซีดิตะยะเวหมัดปงตินเยนักงานตรินลุ่ละสวาหลุช้าตวาลาหมู่ดิอบอมาอู้ดิบายยากันตัดหมู่ดิชีลานีตะลุลุขွေโชพอกขันเนียะเรกิสสาดิอบอนักงานกาติหยอหลุช้าส่งแยกหมู่ดิอบอมาเลซ้องจีพียาเปหมู่ดิโกดีเนป้ายนี่มาลุ่ซองลาดาเลผิดปาเลရှင်